ဟောင်ကောင်ဒီမိုကရေစီဆန္ဒပြမှုတွေမှာအဓိကသဖြင့်စကန်တစ်ခုကိုအာဏာပိုင်တွေကဒီကနေ့ရှင်းလင်းရမှာအဲ့ဒီနေရာကနေပြီးတော့ဖယ်မပြီးတဲ့ဆန္ဒပြသူတွေကိုဟောင်ကောင်ရဲကဖမ်းဆီးမှုတွေလုပ်ပါတယ်အစိုးရရုံးချုပ်အနီးအနားကဟောင်ကောင်စီးပွားရေးရပ်ကွက်ဖြစ်တဲ့ Admiralty ဒီဆန္ဒပြသဖြင့်စကန်ကနေပြီးတော့ဖယ်ရှားပေးဖို့ရဲကအမိန့်ပေးခဲ့ပေမဲ့ဆန္ဒပြစေကနန်းလောက်ကအမိန့်ကိုအာခံပြီးတော့အဲ့ဒီမှာထိုင်သဖြင့်ဆန္ဒပြခဲ့ကြတာပါဒါပေစကန်ကဖေရှားပြီးဘူးအာနာဘိုင်တွေကနိုင်အတန်ကြာသတိပေးမှုတွေလုပ်ခဲ့ပြီးတဲ့နောက်ရဲကဒီကြံနေတဲ့ဆန္ဒပြသူတွေကိုတူးချင်းဖယ်ထုတ်နေပါတယ်။ဖမ်းဆီးခံရတဲ့အထက်မှာအတိုက်ခံလွှတ်တော်အမတ်ချုပ်နဲ့ကျောင်းသားခေါင်းဆောင်တွေလည်းပါကြပါတယ်။အရေးအတွက်ဘလောက်များများဖမ်းထားသလဲဆိုတာကတော့အတိအကျမသိရသေးပါဘူး။ညပိုင်းမှာတော့ဒီဒါပေစကန်အတွင်းကလန်တာစီတွေယာယီတဲဖြစ်တွေကိုအာနာဘိုင်တွေကရှင်းလင်းမှုတွေလုပ်ပါတယ်။ကော့စဝေးဘေးမှာရှိတဲ့ကြံနေတဲ့ဒါပေစကန်ငယ်တခုကိုလည်းမကြခင်မှာပဲအလားတူရှင်းလင်းဖယ်ရှားမှုတွေလုပ်လာမယ်လို့မျှော်လင့်ရပါတယ်။ဟောင်ကောင်မြို့ရဲ့စီးပွားရေးရပ်ကွက်ဖြစ်တဲ့Admiralty ကလမ်းတွေပြန်ဖွင့်နိုင်အောင်အထက်တရားရုံးအမိန့်နဲ့ခုလိုမျိုးဒီ space scan ကိုရှင်းလင်းမှုတွေလုပ်ကြတာပါအာနာဘိုင်တွေကအခုလိုဝင်ရောက်ရှင်းလင်းတဲ့အချိန်မှာဆန္ဒပြသူတို့ကတော့မျက်ရည်တွေကျပြီးတော့တချို့ကတော့သူတို့ပြန်လာကြမယ်ဆိုတဲ့ sign board တွေကိုကန်ဆောင်ထားကြပါတယ်အာနာဘိုင်တွေကအခုလိုမျိုးဝင်ရောက်ရှင်းလင်းတဲ့ space scan ဟာ ठी တော်လင်ရေးဆိုပြီးတော့ကြော်ကြားခဲ့တဲ့ Hong Kong Democracy လှုပ်ရှားသူတွေရဲ့အဓိကစုဝေးရနေရာဖြစ်ပြီးတော့အဲ့ဒီမှာသူတို့ရက်ပေါင်း85ရက် space scan ဖွင့်ခဲ့ကြတာပါဒါပေစကန်ကိုအာနာဘိုင်ကရှင်းလင်းနေစမှာသတင်းတောက်တွေရာကနန်းရှိခြီးပြီးရှိနေတယ်လို့ပဲတက္ကသိုလ်ကပညာရှင်အဖွဲ့တစ်ဖွဲ့နဲ့အခြားလူခွင့်ရေးအုပ်စုတွေကလည်းရဲရဲလှုပ်ရှားဆောင်ရွက်မှုတွေကိုစောင့်ကြည့်အကဲဖြတ်ခဲ့ကြပါတယ်ခင်ဗျာ